တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသစီမံခန့်ခွဲရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်အရတရုတ်အစိုးရကဒုတိယအကြိမ်ဖြစ်တဲ့ဆေးပစ္စည်းတွေကိုတနင်္ဂနွေနေ့မှာရှမ်းပြည်နယ်ကိုဗစ်တိုက်ဖျက်ရေးအတွက်ပေးလူခဲ့ပါတယ်။ယူနန်ပြည်နယ်အနောက်တောင်ပိုင်းကတရုတ်မြန်မာနယ်စပ်ရွှေလီမြို့မှာမြို့တော်ဝင်တဲ့ဒေသအရာရှိတွေကရန်ငွေ3သန်းနီးပါးဖြစ်တဲ့အမေရိကန်ဒေါ်လာ4,600ပိုးရှိတဲ့ဆေးပစ္စည်းကိရိယာ16မျိုးလှူဒါန်းခဲ့တာပါ။ခွဲစိတ်ခံသုံးလက်အိတ်တွေ PPE ဝတ်စုံတွေကိုဗစ်ပိုးရှိမရှိစမ်းသပ်ကိရိယာတွေအောက်ဆီဂျင်ထုတ်ဆက်တွေအဖျားတိုင်းကိရိယာတွေနဲ့ဆေးတွေပါဝင်ပါတယ်။အောက်ကုန်28ရက်နေ့ကလည်းရန်ငွေ1,000ခွဲကျော်တန်ဆေးပစ္စည်းတွေကိုယူနန်ပြည်နယ်ထိန်းချုံကနေကချင်ပြည်နယ်အတွက်ပေးလှူခဲ့တာပါ။မြန်မာနိုင်ငံမှာကိုဗစ်တက်ပြလှိုင်းတံခံရပြီး3လအတွင်းမှာနောက်ထပ်အကူးဆက်ခံသူ3,000ကျော်ရှိပါတယ်။တနင်္ဂနွေတိုင်းတာနဲ့စက်တင်ဘာ5ရက်နေ့အထိဆိုကူးဆက်ခံသူ4,000ကျော်နဲ့တည်ဆောက်သူ1,000ခွဲကျော်ရှိနေပါတယ်။